88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူအဖွဲ့စည်းကောင်းဆောင်တွေဟာပြည်နယ်နဲ့တိုင်းအသီးသီးမှာရှိနေတဲ့88မျိုးဆက်ဆက်ဆံရေးရုံးခွဲတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးရတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှန်436ကိုပြင်ဆင်ဖို့အပါအဝင်88မျိုးဆက်အဖွဲ့ရဲ့ရှေ့လုပ်ငန်းစဉ်မူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းပုံမှန်436နဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့မဲဆန္ဒရှင်တွေချိတ်ဆက်ဆောင်ရွက်နိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးကိုကိုကြီးကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ်
။လွှတ်တော်ထဲမှာဒီ436ပြင်မှုကိုနိုင်က85ရာခိုင်နှုန်းကျော်ဖို့လိုသေးတယ်။အဲ့ဒီဟာကိုကျွန်တော်တို့ကဒီဒေတာအလိုက်မဲဆန္ဒရှင်တွေသူတို့တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုသူတို့သဘောထားဆန္ဒတွေရောက်အောင်ကျွန်တော်တို့ပို့အောင်ပြီးတော့မှအဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကဟုတ်တယ်ကျွန်တော်တို့ချီကမဲဆန္ဒရှင်တွေကတော့ပြင်မှုအားလုံးကတခဲနဲ့အဆိုပြုနေပြီသဘောထားပေးနေပြီဆိုတော့ तू ကအဲ့ဒီတိုင်းခုမှ तू ကမဲပေးရဆိုအဲ့ဒါလို့မဟုတ်လို့ तू ကပြင်စရာမလိုဘူးကျွန်တော်ကတော့ပြင်တာလက်မခံဘူးလို့မဲပေးရင်လည်းဘာကြောင့်ဆိုတာကို तू ကအကျိုးသိအကြောင်းနဲ့ခံခံလုံလုံနဲ့ပြန်ရှင်းပြဖို့တာဝန်ရှိတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ငါတကောကောတယ်ဆိုရင်တော့လေ तू ကတမိုင်းပေါ့ဒီလွှတ်တော်ကိုယ်စားလှယ်ဟာ तू မဲဆန္ဒရှင်တွေရဲ့သဘောဆန္ဒအတိုင်းလည်းမယက်တည်ဘူးနောက်တစ်ခုက तू ဘာကြောင့်ဆန့်ကျင်ပြီးယက်တည်ခဲ့ရတယ်ဆိုတာကိုလည်းအကျိုးသိအကြောင်းနဲ့ခံခံလုံလုံပြန်မရှင်းပြဘဲနဲ့လုပ်တယ်ဆိုရင်တော့ तू ဟာပြည်သူကိုယ်စားလှယ်မဟုတ်တော့ဘဲနဲ့ तू ပါ तू တဦးဒီငါတကောကောနေတဲ့ကိုယ်စားလှယ်ဆိုတာကျွန်တော်တို့မှတ်တမ်းပေါ်တော့
နိုင်ငံကြာကျင်းပမဲ့ဆွေးနွေးပွဲမှာပုံမှန်436အပါအဝင်လက်တလောပြည်သူတွေတွေးကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့ပုံစံတွေပါဆွေးနွေးကြမှာဖြစ်ပါတယ်။ ARD တိုင်းကြံကင်းမြို့နယ်ကနေဆွေးနွေးပွဲကိုတက်ရောက်လာတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းဆက်ဆံရေးဂျုံခွဲပြန်ကြားရေးတာဝန်ခံဦးချက်လှကကြံကင်းမြို့မှာဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့88ရုံးကိုလာရောက်တိုင်ကြားတဲ့အမှုကိစ္စတွေကိုအဓိကထားဆွေးနွေးသွားမယ်လို့ RFA ကိုပြောပါတယ်။
ကွာတော့ကိုမြို့နယ်မှာလုတ်တဲ့အကိုင်းတဲ့အကြောင်းလေးတွေအမှုတွေရှင်းခဲ့တဲ့အကြောင်းလေးတွေပြည်သူလူထုကနေမကျေနပ်တာတွေကိုလို့ရှိလာပြီးတော့တိုင်တဲ့ကိစ္စတွေနော်ကိုတို့ကညှိနှိုင်းဖြေရှင်းပေးတယ်နောက်ရရွာမှာလည်းကိုကစာကြီးတိုက်လုတ်တာကိစ္စတွေလမ်းဆောက်လို့ကိစ္စတွေတရားတွေဆောက်လို့ကိစ္စတွေအဲ့ဒါတွေမှာကိုတို့ကငင်းငန်းနဲ့ပွင့်လင်းဖွယ်နေတယ်ကိုကြီးဆောင်ပေးခဲ့တယ်ဒီမှာလည်းတင်ပြဖို့စီစဉ်လေးတွေရှိတယ်အဲ့တင်ပြဖို့တိုင်းတာလေးတွေကကိုတို့နဲ့ညှိနှိုင်းတိုင်ပင်နဲ့စီစဉ်နောက်ကိုတို့မြို့နယ်မှာဒစိမ့်တို့ရင်တို့တို့ကိုလုတ်ထားတယ်ကိုတို့မြို့နယ်စီစဉ်နဲ့လုတ်ထားတဲ့ကိစ္စလေးတွေလည်းတို့တင်ပြမယ်တို့နဲ့ညှိနှိုင်းတိုင်ပင်ပြီးတော့လုပ်ဖို့ဆောင်ရွက်ထားပါတယ်
လက်တလုံးမှာဖြစ်ပေါ်နေတဲ့မကွေးတိုင်းရွှေဆက်တော်ဖျားဝဲဆိုင်ကန်းလေလံဆွဲဝဲမှာမှမျှမတဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးဒေသခံတွေမကြေမနက်ဖြစ်နေတာကိုအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့မကွေးမြို့88မျိုးဆက်ဆက်ဆံရေးဂျုံအဖွဲ့ဝင်ဦးကိုကိုနိုင်ကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ရွှေဆက်တော်ဖျားဝဲလေလံကိစ္စပေါ့လေလံကိစ္စနဲ့ပတ်သက်လို့ဒေသခံပြည်သူတွေသိမကြေနပ်ဘူးပေါ့လေလံနေမပွင့်လင်းဘူးပေါ့အဲ့ဒါပွင့်လင်းလဲလေလံမချအောင်ပေါ့အခြားတဲ့အတွက်မပွင့်လင်းဘူးအဲ့ဒါလေးတော့ဒေသခံပြည်သူပွင့်လင်းလင်းချသိခြင်းနဲ့ဆန္ဒလေးတွေရှိရအောင
်ဒါအပြင်ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းဟိုပန်မြို့ကနေဆွေးနွေးပွဲကိုလေလံသူအဖြစ်တက်ရောက်လာတဲ့ဟိုပန်မြို့ဒေသခံဦးဆိုင်ညံလင်းကအစည်းအဝေးတက်ဖို့လာရောက်စဉ်ချင်းချောက်တာတွေနဲ့ကြုံတွေ့ခဲ့ရတယ်လို့ RFA ကိုပြောပါတယ်
ကျွန်တော်တို့လာတဲ့အချိန်မှာဘလူ့ဘုံမှမသိအောင်ကျွန်တော်တိတ်တိတ်ပုံပြီးလာခဲ့ရပါတယ်ကျွန်တော်တို့ကဒီတော့တက်ချင်တာတော့မှစစ်တမ်းကြိုက်တက်နိုင်တဲ့အချိန်နေမရတော့မှကျွန်တော်တို့ခိုးချောင်ခိုးဝဲနဲ့လာခဲ့ရပါတယ်ကျွန်တော်တို့အစီအစဉ်ရနေပြီးတော့အာနာပိုင်ဖွဲ့စည်းရနေအစီအစဉ်ရနေတော့ကျွန်တော်တို့ဟန်တားထားပါတယ်ကျွန်တော်တို့ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းအောင်ပါမင်းတို့တော့ရင်6ရက်ချိုးမှာတို့မင်းတို့တပ်ပြစ်မှာတို့မင်းတို့အင်းနေဘူတာနဲ့ထိုးမှာတို့ဆိုပြီးတော့ကျွန်တော်တို့အမြင်ပြုတ်ချင်းချောက်ခဲ့ပါတယ
်ဖေဖော်ဝါရီလ28ရက်နေ့ကနေမက်ရှလာတရရက်နေ့ထိ2ရက်ကြာကျင်းပနေတဲ့ဆွေးနွေးပွဲကိုပြည်နယ်တိုင်းအသီးသီးက88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းမြို့နယ်ဆက်ဆံရေးဂျုံတာဝန်ရှိသူ200ကျော်တက်ရောက်နေတယ်လို့လည်းသိရပါတယ်88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပုံမှန်436ပြင်ဆင်နိုင်ဖို့ကိုလည်းပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ